တရုတ်မြန်မာနယ်စပ်ဂိတ်ကနေမြန်မာလူသားတွေပြန်လည်ဝင်ရောက်လာတာတလကျော်ကာလအတွင်းမှာ6,500 ကျော်ရှိထားပါတယ်။ကယောဂအခြေအနေတွေကြောင့်ဆက်ယုံလုပ်ငန်းတွေပုံမှန်မလဲပတ်နိုင်တာနေထိုင်ရေးအခက်ကြုံနေတာတွေကြောင့်ဒီနေရက်ကိုပြန်လာကြရသူတွေလည်းဖြစ်ပါတယ်ဒီအကြောင်းနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကပြောပြမှာပါရှင
်ပြုတ်နေစဲမျိုးတွေမှာအလုံးလုံးနေတဲ့မြန်မာနိုင်ငံသားတွေကိုဗစ်ကာလအကျက်အသေးကြောင့်နေရက်ကိုပြန်လာကြတာဇူလိုင်လ26ရက်နေ့ကစပြီးအခုဆိုရင် 9,500 ကျော်ရှိသွားပြီဖြစ်ပါတယ်ကယောဂကာလဖြစ်လို့ပြန်လာမဲ့သူတွေမှာကိုဗစ်ရောဂါရှိမရှိတရုတ်ဘက်ကနေစစ်ဆေးပေးပြီးယောဂပိုးကင်းစင်သူတွေကိုဒါပြန်လွှဲပေးတယ်လို့သိရပါတယ်အကြောင်းမျိုးမျိုးကြောင့်တရုတ်မြန်မာနယ်စပ်နန်းတော်ဂိတ်ကနေမူဆယ်မျိုးတွေကိုပြန်ဝင်လာသူတွေဟာစားတောက်နေထိုင်ရေးနဲ့အလုပ်အကင်အခက်အခဲတွေကြောင့်တရုတ်ပြည်ဘက်ကိုပြန်သွားပြီးအလုပ်လုပ်ဖို့ကြိုးစားနေသူတွေလည်းရှိတယ်လို့လူသားချင်းစာနာထောက်ထားမှုအကူအညီပေးရေးကွန်ရက်တာဝန်ရှိသူကပြောပါတယ
်ဒီကိုဗစ်ကာလဖြစ်လိုက်တော့ဟိုလုပ်ငန်းကလည်းတနည်းကျော်တော့ပိတ်ကြတော့လေဟိုဟာအဓိကတော့အခန်းကလာဖို့အခက်အခဲရှိတာပေါ့ရှိပြီးတော့တရုတ်ကလည်းဒီကျူဝင်ရမယ်ဆိုရင်ကုန်ကြမ်းစည်းတွေများတာဟုတ်ကြတော့သူတို့ဟိုမနေနိုင်တော့ဘူးပေါ့ဒီဘက်မှာတော့ကိုမျိုးကိုပြောဆိုတော့ဟိုတကယ်ချင်းပေါင်းနေနေတယ်မူဆယ်မှာတူနေခြင်းနဲ့တော်တော်များများတော့သူဟိုသူတို့နေရပြန်ကြတယ်ဒါပေမဲ့တန်ပါဆန်လောက်ကကြတော့မူဆယ်မှာပဲနေခြင်းကြတယ်အလုံးကောင်းရင်ဟိုဘက်ပြန်ဝင်မယ်ပေါ့
ပြန်လာသူအများစုဟာနေရဒေသစုံမှာနေထိုင်သူတွေဖြစ်ပြီးတော့အဲ့ဒီတွေက20ရာခိုင်နှုန်းလောက်ကရခိုင်ပြည်နယ်မှာနေထိုင်သူတွေလို့ပြန်လည်လက်ခံရေးဆောင်ရွက်သူတွေစီကသိရပါဗျ။ပြည်တွင်းမှာကက်ယောဂါတတိယလှိုင်းတန်းခံပြီးတဲ့နောက်စားတောက်နေထိုင်ရေးအခက်အခဲတွေကိုလည်းအလှရှင်တွေနဲ့ပရဟိတဆောင်ရွက်သူတွေကပံ့ပိုးကူညီနေတာပါ။အခုလိုနေရဒေသအလိုက်အခက်အခဲတွေရှိနေချိန်ရခိုင်ပြည်နယ်တောင်ကုန်းမြို့မှာတော့အရင်ကလုတ်ကင်နေကြဖြစ်တဲ့စိုက်ပျိုးရေးနဲ့ရေလုံငန်းတွေလည်းပုံမှန်လဲပတ်နိုင်မှုခက်ခဲနေပါဗျ။ဒေသကိုပြန်ရောက်လာတဲ့ပြည်တော်ပြန်တွေအတွက်အခုလိုအချိန်မှာပိုအခက်ကြုံနိုင်တယ်လို့ဒေသခံတို့ကပြောပါဗျ။လုတ်ကင
်ခွင့်လန်းတော့လေတိတဲ့အတိုင်းပဲပေါ့ကျွန်တော်ဟိုဟာတပီလုံးမှာဖြစ်နေတဲ့အတိုင်းပဲစားပတ်ရပုံပဲပြောရင်တော့ဘယ်လိုပဲနိုင်ငံခြားဆိုပြန်လာရတယ်ဒီမှာလုံးမရှိဘူးပေါ့အလုတ်ကံကတော့စားပတ်ရမှာပြည်တယ်ဒီချင်းပြတ်နေတာဟုတ်ပဲဟာမဆိုဟိုဆိုသွားလာရေးတွေကလည်းမရှိတော့လေ
မြန်မာလုတ်သားအများဆုံးရှိတဲ့ရွှေလီနဲ့ကြဲကောင်မှာလဲကက်ယောဂါစီမင်းအပြောင်းလဲတွေကြောင့်အလုတ်ဆက်လုတ်ဖို့အတွက်အခက်အခဲကြုံနေရသူတွေရှိပါတယ်နန်းတော်ဂိတ်ကနေတဆင့်မြန်မာပြည်ထဲပြန်ရောက်လာတာရက်20ပဲရှိသေးတယ်ပရိဘောကစက်ယုံလုတ်သားကိုလင်းကတော့သူ့ရဲ့အခက်အခဲကိုအခုလိုပြောပြပါတယ
်ကျွန်တော်တို့ပြန်လာရဆိုတာကျွန်တော်တို့အလုတ်ကံအမှန်တော့အမှအစဉ်ပြေတယ်ကျွန်တော်တို့စိတ်ဝင်ပိုင်းချင်ရတယ်အပြန်စီချင်ဘူးဒါပေမဲ့အစိုးရကပြန်ဆိုင်နေသူကျွန်တော်တို့ပြန်လာရတာဒီမှာနေရတယ်ကျွန်တော်ကအလုတ်ကံမရှိဘူးလေမှာလေအလုတ်ကံပုံမှန်ဝင်မရှိဘူးအမှတက်စားပုံမှန်ဝင်ရှိတဲ့အတွက်ဒီမှာတော့အခက်ကြရတော့ရောစရာတော့ရိုးရုံပဲပေါ့မှာလေဒီမှာဆိုကျွန်တော်တို့အလုတ်လည်းမလုပ်ရဘူးအဲကြောင့်မို့ကျွန်တော်တို့ဥပဒေကကျွန်တော်တို့တတိယရလဲကျွန်တော်တို့ပြန်လာစီချင်တဲ့အတွက်ကျွန်တော်တို့ကဒီလိုပြန်ကြက်လို့ရတယ်ပြန်ပါမယ်ပေါ့မှာလေ
လုတ်ကင်ခက်ခဲကြောင်ကိုနေရက်ကိုပြန်ဖို့အခက်တွေ့နေသူတွေရှိတယ်လို့တရုတ်နယ်စပ်ဘက်မှာနေထိုင်မှုအဆင်မပြေတော့လို့နေရက်ပြန်ကျင်သူတိုင်းကတော့ပြန်လာလို့မရသေးပါဘူးနေရက်ပြန်ဖို့အတွက်အစရင်ပေးထားပေမဲ့အခုအချိန်အထိဆက်ယုံထဲမှာနေနေရသူတွေလည်းရှိနေတယ်လို့ကိုလင်းကဆက်ပြီးပြောပါတယ
်ကျွန်တော်ဆက်ယုံမှာတော့အမကြီးအမဟိုဟာပြန်လို့မရသေးတဲ့လူတွေပေါ့နော်စီရင်တင်လာတဲ့လူတွေကျွန်တော်တကယ်ကြီးနေအမကြံနေခဲ့တဲ့ရှုံးနေရာမှာကြောက်သူတို့အထောက်တားမပြည့်စုံတဲ့လူတွေပြန်လို့တယ်ရှုံးနေရာမှာကြောက်အကုန်လုံးပြန်လို့တယ်အဲ့လိုမျိုးတကယ်ပြန်ကျင်တဲ့လူကြောင့်အမှကျန်နေခဲ့ရောတကယ်ပြန်ကျင်တဲ့လူရဲ့အများအပြားကိုလည်းသူတို့ပြန်မလို့ဥပမာမှာဆက်ယုံလောက်သားတော်တော်များများကိုသူတို့ပြန်မလို့သူတို့လုပ်ငန်းလေပတ်မှုဆိုင်ရာရပ်တန့်သွားမှကြောင့်လို့တတိယလည်းပြန်မလို့နောက်ပြတ်သူတို့အထောက်ထားရလို့သူတို့အကုန်တင်းထားတယ်သူတို့ဆက်ယုံတကယ်ကြီးနေဆိုအထောက်ထားရအကုန်တင်းလိုက်ရသူတို့ကသူတို့ပြရတဲ့အထောက်ထားနဲ့ပဲနေအဲ့ဒါကအပြင်လည်းထွက်လို့မရဘူးဘေးမှာအလုပ်လည်းရှောက်လို့မရဘူးအဲ့သူတို့ပြရတဲ့အထောက်ထားရ
အခုလက်ရှိမှာတော့နေဆက်မြို့မှာလုတ်ကင်နေသူတွေကိုတရုတ်အစိုးရကပောက်ဖော်ကန်နဲ့နေထိုင်ခွင့်ပေးထားတာပါကက်ယောဂါကာလနိုင်ငံရခြားမှာရောင်းနေသူတွေကိုနေရက်စီပြန်လာဖို့ကိုလည်းစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုရေးမယောင်လိုင်ကတိုက်တွန်းထားပါတယ်နေဆက်ဒေသတွေမှာကျူဆိုရေးဂိတ်တွေဖွင့်ပြီးမြန်မာပြည်ထဲပြန်ဝင်လာသူတွေကိုလက်ခံပေးနေတဲ့အစီအစဉ်တွေရှိနေပေမဲ့လည်းပြည်တွင်းမှာစားတောက်နေထိုင်ရေးအတွက်အလုပ်အကင်ရှားပါမှုအခြေအနေကတော့ရှိနေတော့မှာအပြည်ပြည်ဆိုင်ရာအလုပ်သမားရေးရအဖွဲ့ ILO ကတော့မြန်မာနိုင်ငံမှာကက်ယောဂါနဲ့နိုင်ငံရေးမတိမငြိမ်မှုတွေကြောင့်အခုနှစ်ဝက်အတွင်းမှာအလုပ်အကင် 1.2 သန်းသုံးရှုံးနိုင်တယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ